ပိတ်ထားရတဲ့ပြည်ထောင်စုအစိုးရကိုအ ਨੇ ဆုံးယာယီအဖြစ်ပြန်ဖွင့်ပြီးဒီမိုကရက်တီနဲ့နေဆက်တတိုင်းကိစ္စဆက်ပြီးညှိနှိုင်းဖို့အမေရိကန်အထက်လွှတ်တော်ကသမ္မတဒေါ်နယ်ထရမ့်နဲ့အနီးဆက်ဆုံးမဟာမိတ်တဦးကတိုက်တွန်းလိုက်ပါတယ်။တောင်ကယ်ရိုလိုင်းနာအထက်လွှတ်တော်အမတ်လင်ဇီဂရဟမ်ကနောက်တစ်ကြိမ်အခွင့်အရေးပေးဆွေးနွေးချိန်မှာသမ္မတလူပိုင်ခွင့်အရနိုင်ငံတော်အရေးပေါ်အခြေအနေကြီးညာတာကိုထောက်ခံမယ်လို့ Fox News နဲ့ဆွေးနွေးကမှပြောပါတယ်။သတင်းသုံးပတ်လောက်လိုမျိုးကာလတူအတိုင်းအတာတစ်ခုအစိုးရကိုပြန်ပြီးလည်ပတ်ဖို့သူ့အနေနဲ့သမ္မတကိုတိုက်တွန်းတဲ့အကြောင်းသဘောတူညီချက်တစ်ခုခုရနိုင်မလားဆိုတာကိုစူးစမ်းကြည့်တဲ့အကြောင်းနဲ့သတင်းသုံးပတ်တွင်အပြီးမတတ်နိုင်ဘူးဆိုရင်တော့မဖြစ်နိုင်တာတေချာသွားပြီလို့အထက်လွှတ်တော်မှ Graham ကပြောခဲ့တာပါသမ္မတ Trump ကတော့ Mexico နယ်စပ်ဒေသဟာလူညုံရေးအရဆူဆူရွာကျိုးပေါက်နေတယ်လို့သူ့ Twitter မှာတင်းငွေတွေကပြောပါတယ်ဒီလိုနယ်စပ်မလုံးဂျုံမှုကြောင့်ဆုံးရှုံးနေရတာတွေဟာလက်တလောအစိုးရရန်နေရာတွေရန်နာထားရလို့နစ်နာနေရတာထက်အစာပေါင်းများစွာပိုတယ်လို့ Trump ကပြောပါတယ်အစိုးရလုပ်ငန်းတွေပြန်ဖွင့်နိုင်ဖို့ဒီနေ့တင်းနာနေသည့်သမ္မတနဲ့အောက်ထွတ်တော်ခေါင်းဆောင်တွေကြားတွေ့ဆုံမယ်ဆိုတဲ့အရေးအယောင်တွေမတွေ့ရသေးပါဘူး။စနေနေ့က Fox ရုပ်သံသတင်းဌာနနဲ့မီးမြန်းကမ်းမှာတော့သမ္မတ Trump ကအစိုးရလုပ်ငန်းရပ်ဆိုင်းနေတဲ့ကိစ္စကိုအောက်လွှတ်တော်နဲ့ညှိနှိုင်းဖို့လမ်းပွင့်ပေးထားကြောင်းသူ့အနေနဲ့နိုင်ငံတော်အရေးပေါ်အခြေအနေကိုမကြေညာသေးကြောင်းပြောဆိုခဲ့ပါတယ်။ Washington Post, ABC, CNN သတင်းဌာနတွေကကောက်ခံတဲ့လူလူစစ်တမ်းအရအမေရိကန်ပြည်သူအများစုက Trump ကိုအပြစ်တင်ကြပြီးဒီမိုကရက်တီထက်ဆိုင်ရင် Republican Party တွေကအစိုးရရန်နေရာရန်နာထားတဲ့ကိစ္စကိုရောတတိုင်းတိဆောက်ရေးကိစ္စကိုပါဆန့်ကျင်နေကြပါတယ်။ ABC စစ်တမ်းအရ54ရာခိုင်နှုန်းကတတိုင်းတိဆောက်မှုကိုဆန့်ကျင်ပြီး42ရာခိုင်နှုန်းကထောက်ခံပါတယ်။